ကဘာကြီးပူနွေးလာမှုရဲ့နောက်ဆက်တွဲအဖြစ်ပျက်စီးဆုံးရှုံးမှုကြီးတဲ့သဘာဝဘေးအန္တရာယ်တွေကြုံနေရပြီးလူတွေအသက်ရှင်ရပ်တည်ရေးကိုပါချင်းချောက်လာနေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဂူတာရက်စ်ကရာသီဥတုထိန်းသိမ်းဆိုင်ရာအရေးပါတဲ့ညီလာခံတစ်ခုမတိုင်ခင်တနင်္ဂနွေနေ့ကသတိပေးပြောကြားပါတယ်လူသားတွေဟာသဘာဝကိုရာစုနှစ်ပေါင်းများစွာဖျက်ဆီးလာခဲ့ကြဒါကြောင့်အခုတော့သဘာဝရဲ့ဒဏ်ခတ်မှုကိုခံနေရပြီဖြစ်ကြောင်းသူကထောက်ပြပါတယ်ဒါကြောင့်သဘာဝကိုဖျက်ဆီးနေတာတွေရက်တန်းကရက်ဖို့အချိန်တန်ပြီလို့သူကသတိပေးပါတယ်ပြီးခဲ့တဲ့9နှစ်အတွင်းကမ္ဘာအပူချိန်ဟာစံချိန်100လောက်အောင်တက်လာခဲ့ပြီးအဲ့ဒီထဲမှာ2019ခုနှစ်ဟာဒုတိယအပူဆုံးနှစ်ဖြစ်ခဲ့တယ်လို့မကြာမီထုတ်ပြန်မှုရှိတဲ့ကုလအစည်းအဝေးခန်းစာကိုကိုးကားပြီးပြောကြားသွားပါတယ်ရာသီဥတုပြောင်းလဲမှုနဲ့အတူလေတုညင်ညမ်းမှုကြောင့်ကမ္ဘာပေါ်မှာနှစ်စဉ်လူပေါင်း9သိန်းလောက်သေဆုံးနေရတယ်လို့ဂူတာရက်စ်ကပြောပါတယ်